ဒါမှပေါင်းသူတော်ကောင်းတို့ညီသည့်ဘာသာဝင်များမစုဒုက္ခအာလုံခင်းငိမ့်တဲ့နေရာဖြစ်တဲ့နိဗ္ဗာန်သူမဟုတ်ကောင်းငင်ဘုံတို့တွားရောက်နိုင်ရေးကဘာသာရေးပန်းတိုင်တစ်ခုပင်ဖြစ်ပါတယ်ဗုဒ္ဓဘာသာဝင်တွေဆိုရင်တနည်းနည်းမှာအကျွတ်တန်းဝင်ပြီးနိဗ္ဗာန်ရောက်ဖို့ကိုရည်စူးဥတည်ပြီးလှုပ်ဆောင်နေကြပါတယ်ဒီပန်းတိုင်ကိုရောက်ဖို့ဆိုတာဒါနသီလဘာဝနာတနည်းအားဖြင့်သီလတမာတိပညာတိက္ခာသုံးရအကျင့်မြတ်တွေကိုကျင့်ကြံဖြည့်ဆည်းရမှာဖြစ်ပါတယ်ဒီလိုဖြည့်ဆည်းနေတဲ့အကျင့်တွေကိုပဲပါရမီအကျင့်များအဖြစ်အားလုံးသိရှိပြီးသားဖြစ်ပါတယ်တရထဲတနှစ်ထဲကျင့်ကြံဆောင်ရွက်လို့ပြည့်စုံသွားတဲ့လမ်းစဉ်မဟုတ်ပါဘူးသူ့အတွက်ဒီဘဝမှာမပြည့်စုံသေးဘူးအကျွတ်တန်းမဝင်နိုင်သေးဘူးဆိုရင်နောင်ဘဝတွေမှာလည်းဒီလမ်းကြောင်းအတိုင်းကျင့်စဉ်တွေကိုဆက်၍ပင်ကျင့်ကြံနေရအောင်မှာဖြစ်ပါတယ်လမ်းကြောင်းပျောက်မသွားအောင်ယုံကြည်မှုတွေခိုင်မာဖို့ကတော့လိုအပ်ပါတယ်ခြုံ၍ပြောရရင်တိက္ခာသုံးရက်ပါရမီအကျင့်မြတ်တွေဟာအများအတွက်ဆောင်ရရင်မိမိကိုယ်ကျိုးအတွက်လည်းဖြည့်ကျင့်ပြီးပါပြီးဖြစ်ပါတယ်ဖះလောင်းရဲ့ကျင့်စဉ်တွေကိုတရိယာဖြစ်ရင်ရှင်းလင်းနားလည်သွားမှာပါဒါနဲ့ပတ်သက်ပြီးဆက်နယ်ပြောကျင်တာကအတူယူစရာလူတူဦးရဲ့လှုပ်ဆောင်ချက်ပင်ဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကအမေရိကန်လူဗျူမိတ်ဆွေကြီးတူဦးနဲ့ပြန်လည်ဆုံးဖြတ်ကြပါတယ်သူကအငိမ့်စားယူသွားတဲ့စိုက်ပျိုးရေးပညာရှင်ရာရှိကြီးတူဖြစ်ပါတယ်အငိမ့်စားမယူခင်မှာမရောက်သေးတဲ့နေရာတွေကိုနှစ်ဆင်ပဲကဘာပတ်ပြီးအလဲသွားပါတယ်အငိမ့်စားယူပြီးတဲ့အခါသူနေဖို့ရွေးချယ်တဲ့နေရာတွေထဲမှာတခုကမြန်မာပြည်တစ်ဖက်ကမ်းထိုင်းနိုင်ငံတွေကမဲဆိုင်မြို့နဲ့မလန်းမကန်းမှာရှိတဲ့ရှမ်းရွာလေးတွေကိုရွေးချယ်လိုက်ပါတယ်အဲ့ဒီမှာ1953 54ခုနှစ်တည်တုန်းကမြန်မာနိုင်ငံမိုးနယ်မိုင်းကန်လဲချားမှာနေကြတဲ့ရှမ်းလူမျိုးတွေရွာလိုက်ရွှေပြောင်းပြီးတောင်ယာလုတ်ကန်ရင်အခြေချနေထိုင်ရရှိပါတယ်။အမေရိကန်မိတ်ဆွေကြီးမှာကားကြီးတစ်စီးရှိပါတယ်။သူ့ကားကရွာသူရွာသားတွေအတွက်တော်တော်အသုံးဝင်ပါတယ်။အထူးသဖြင့်တက်ကြီးရွယ်အိုတွေဖះကျောင်းကန်တွားရောက်ဖူးမြော်ဖို့အခက်အခဲရှိတဲ့အခါမိတ်ဆွေကြီးကကိုယ်တိုင်ကားနဲ့လိုက်ပို့ပေးပါတယ်။ရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ကျမ်းမာရေးအခက်အခဲကိုလည်းသူ့ကားနဲ့ဖြေရှင်းပေးတာတွေရှိပါသေးတယ်။ရွာကလူတွေကျမ်းမာရေးချုပ်ရင်းလို့အရေးပေါ်ဆေးရုံပို့ရတဲ့ခါတွေမှာသူ့ကားကတော်တော်အသုံးဝင်ပါလေဆေးရုံရောက်လို့ကုန်ကြစရိတ်ကိုအတိအကျသိရတဲ့အခါမိသားစုတတ်နိုင်တဲ့အင်အားနဲ့ဒီစရိတ်တွေကိုပေးနိုင်မပေးနိုင်အတိအကျမြေပါလေမပေးနိုင်ဘူးဆိုရင်တော့ဆေးကူတာမှုကုန်ကြစရိတ်ကိုသူကပင်တာဝန်ယူလှူဒန်းပေးပါလေအတူယူလေးစားစရာဆောင်ရွက်မှုပင်ဖြစ်ပါလေပညာရေးနဲ့ပတ်သက်လို့လေသူ့ရဲ့ဆောင်ရွက်ချက်တွေကဒီရွာသူရွာသားမျိုးဆက်သစ်တွေအတွက်ထျောက်တဲ့အထောက်ပံ့ဖြစ်စီပါတယ်ရွာကကျောင်းသူကျောင်းသားတွေပညာထူးကျွံပြီးတက်ကသူဆက်တက်ဖို့မတတ်နိုင်တဲ့အခါတွေမှာသူကလက်မနှေးတတ်ပါဘူးအားပေးကူညီထောက်ပံ့ပေးလို့ရှိပါတယ်တနည်းအားဖြင့်လည်းအနာဂတ်ရဲ့အလင်းရောင်ကိုထွန်းဆောင်ပေးနေတာဖြစ်လို့သူ့လုပ်ရက်ကိုအများကကြင်ညိုလေးစားကြပါတယ်မှန်ပါတယ်ပညာရေးကဏ္ဍဆိုတာတိုင်းပြည်တစ်ပြည်ရဲ့အရေးကြီးတဲ့အသက်သွေးကြောတစ်ခုဖြစ်လို့အများအတွက်အကျိုးပြုလာမဲ့နာဂတ်ရဲ့ကျေပွင့်လေးကိုမွေးထုတ်ပေးနေခြင်းပင်ဖြစ်ပါတယ်ဒီလူငယ်တွေပဲဖုံးကြောင်းသွားယာယီဒုံနဘာယဟန်ပြုကျင်ကြတဲ့အခါသူကပင်ပစ္စည်းလေးပါထောက်ပံ့ပြီးရန်တကာလှုပ်လိုက်ပါသေးတယ်စိုက်ပျိုးရေးပညာရှင်တဦးဖြစ်ခဲ့ဘူးလို့လေယာတောင်သူဦးကြီးတွေအတွက်လိုအပ်ချက်တွေရှိလာတဲ့အခါတွေမှာသူနိုင်တဲ့ဘက်ကနေကူညီဆောင်ရွက်ပေးလျက်ရှိပါတယ်ကိုယ့်ရဲ့ကာယလှုပ်အားညာနာလှုပ်အားပစ္စည်းအင်အားတွေနဲ့အများကောင်းကျိုးတွေကိုဆောင်ရပေးနေတဲ့အငိမ့်စားပုံကူတွေကိုရွာကိုဒေသဝန်းကျင်မှာရောက်လာတဲ့အခါအစဉ်ပြေမှုများစွာကိုရရှိနိုင်ပါတယ်တိုးတက်ဖွံ့ဖြိုးလာဖို့အာယူကြိုးစားနေတဲ့ဦးဇင်းတို့တိုင်းပြည်မှာအခုလိုစိတ်ကောင်းစေနာကောင်းတွေနဲ့အများကျိုးတွေကိုကူညီဆောင်ရပေးနေတဲ့သူတွေတကယ်လိုအပ်နေပါတယ်တန်ဖိုးဖြတ်မရနိုင်တဲ့အကူအညီတွေဟာတိုးတက်အောင်မြင်မှုရဲ့အကောင်းဆုံးအရင်းနှီးများပင်ဖြစ်ပါတယ်ဘဝတစ်လျှောက်ခီးပေါက်ခဲ့တဲ့လူသားတဦးအနေနဲ့နောက်ဆုံးဖြစ်တဲ့ကောင်းချကံဤအချိန်တွေမှာကိုနှစ်သက်မြတ်လို့တဲ့အလုပ်တွေကိုတန်ဖိုးရှိရှိအကျိုးရှိရှိလှုပ်ဆောင်ကြရင်ငြိမ်းချမ်းစွာနဲ့အချိန်တွေကိုကုန်လွန်စေခြင်းကြတာတဘာဝဝင်ဖြစ်ပါတယ်အခုရှင်းပြသွားတဲ့အမေရိကန်မိတ်ဆွေကြီးလိုကြိုတင်ပြင်ဆင်ထားမယ်ဆိုရင်တော့အဆင်ပြေဖို့များပါတယ်နိုင်ငံတကာမှာနေကြတဲ့မြန်မာပြည်ဝါတွေမှာလည်းဒီအခြေအနေမျိုးရှိနေတဲ့လူတွေအများကြီးရှိပါတယ်နှစ်ဦးနှစ်ဖက်ကို့ဘဝလည်းငြိမ်းချမ်းမျိုးဆက်တွေဘဝလည်းတိုးတက်အောင်မြမပြည်ပြန်ပြီးအငိမ့်စားယူတင်ပါလေနောက်ပိုင်းဆိုရင် မြန်မာနိုင်ငံမှာကျန်းမာရေးနဲ့ပတ်သက်တဲ့စေကုသခံယူမှုတွေလည်းတိုးတက်လာမှာဖြစ်လို့ဒီအတွက်စိုးရင်စရာတိတ်မရှိပါဘူး။ဘဝတွေနေကုန်းမချုပ်မီမှာအကျိုးရှိဆုံးအလုပ်တွေကိုလုပ်သွားဖို့ဆိုတာမျိုးဆက်တစ်တို့ရဲ့အနာဂတ်တိုးတက်မှုတကားကိုကူညီမှုတွေနဲ့ဖွင့်ပေးရင်းနဲ့မိမိတို့အတွက်လည်းဝိပဿနာတရားတော်နဲ့နိဗ္ဗာန်တကားကိုဖွင့်နိုင်ဖို့ကအရေးကြီးပါတယ်။မရေမရာစံတဝါဝါနဲ့ဘဝလမ်းကိုမလျှောက်လန်းကြပဲတကယ်အကျိုးရှိတဲ့အခုလိုတည်ကြတဲ့လမ်းကိုလျှောက်လန်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ဓမ္မပေါင်းသူတော်ကောင်းတို့ဆင်းရဲကင်းပြောက်ချမ်းသာရောက်၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပါစေ။ကင်းရှင်းကြပါစေ။ဒုမြတ်သာစွမ်းကပါလွန်ငြိမ်းချမ်းကြပါ